အမေရိကန်ကာကွယ်ဝန်ကြီးဌာနမှစစ်သည်တော်ယဉ်ကျေးမှုထုံကားစေရမယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အဆိုပြုကာကွယ်ဝန်ကြီးကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်အစိုးရအဖွဲ့ဝင်ဖြစ်ခံထားတဲ့အခါထက်လွတ်တော်သဘောတူညီချက်လိုအပ်တဲ့အတွက်လက်နက်ကန်တပ်ဖွဲ့များဆိုင်ရာကော်မတီဝင်အမတ်တွေကမေးမြန်းသမျှကိုမစ္စတာပီဟက်ဆက်ကတော့ရောက်ဖြေကြားရမှာအခုလို့ပြောကြားခဲ့တာပါနိုင်ပိုင်ဆိုင်ရာစော်ကားမှုတွေရှိတယ်အရေးလုံးကြောက်တော့တဲ့အမျိုးသမီးတွေနဲ့လူနည်းစုတွေပေါ်လောင်ကျော်လို့တဲ့သဘောထားရှိတယ်ဆိုတဲ့သူ့ပေါ်ဆွဆွဲချက်တွေရှိခဲ့ပေမဲ့အဲ့ဒီအကြောင်းတွေကိုမဖြစ်ရှင်းခဲ့ပဲပြည်စောင်းတက်အတွေ့အကြုံတွေကိုပဲသူကအဓိကထားပြောသွားခဲ့တာဖြစ်ပါတယ်ဖနက်ပေါ်မှာမြေမုံတင်နေစေသူတယောက်ကိုတာဝန်ပေးဖို့အခြေဖြစ်ပါတယ်ဆိုတဲ့ဇာတ်နဲ့ကြားနာပွဲမှာသူကသူ့ရဲ့ပြောဆိုချက်တွေကိုစတင်ပြောဆိုခဲ့ပါတယ်ဆွဆွဲချက်တွေနဲ့ပတ်သက်လို့ဒါတွေကသူ့ပေါ်သိခါချမဟုတ်တန်းဇာတ်တွေဖြစ်တယ်လို့လည်းတုံ့ပြန်သွားခဲ့ပါတယ်မစ္စတာဟက်ဆက်ကိုရွေးချယ်တာကအစင်လာမဟုတ်တဲ့ရွေးချယ်မှုဖြစ်ကော်မတီဥက္ကဋ္ဌ Republican အမတ်ကပြောသလိုမစ္စတာဟက်ဆက်ပေါ်ဆွဆွဲထားချက်တွေဟာထိတ်လန့်စရာဆွဆွဲချက်တွေဖြစ်ပါတယ်လို့လည်းထိတ်တန့် Democratic အမတ်ကတော့ပြောကြပါတယ်အသက်44နှစ်အရွယ်မစ္စတာဟက်ဆက်ဟာအီရတ်နဲ့အာဖဂန်နစ္စတန်စစ်ပွဲတွေကစစ်ပြန်တဲ့ဦးဖြစ်ပါတယ်